ရခိုင်ပြည်နယ်မှာကိုဗစ် -19 ရောဂါကူးစက်ခံထားသူ6ဦးထပ်မံတွေ့ရှိခဲ့တာကြောင့်ရောဂါကူးစက်ခံထားသူ441ယောက်ရှိသွားပြီဖြစ်တယ်လို့ကျန်းမာရေးနဲ့အားစားဝန်ကြီးဌာနကဒီနေ့ဩဂတ်လ22ရက်နေ့ည8နာရီထုတ်ပြန်ချက်မှာပြောလိုက်ပါတယ်။စစ်တွေမြို့ကဓာတ်ခွဲနမူနာ39ခုအပါဝင်ဓာတ်ခွဲနမူနာစုစုပေါင်း892ခုကိုစစ်ဆေးခဲ့တာမှာအမျိုးသား4ဦးနဲ့အမျိုးသမီး2ဦးစုစုပေါင်း6ဦးမှာရောဂါပိုးတွေ့ရှိခဲ့တာဖြစ်ပြီးတော့အသက်15နှစ်ကနေ83နှစ်ကြားအရွယ်တွေပါဝင်ပါတယ်။ဒီနေ့ယောဂပိုးတွေ့ရှိတဲ့သူ6ဦးမှာ4ဦးကစစ်တွေမျိုးကဖြစ်ပြီးကျန်တဲ့2ဦးကတော့မြောက်ဦးမျိုးကဖြစ်ပါတယ်။သူတို့6ယောက်စလုံးပြပခီးသွားရာဇဝင်တွေမရှိပေမဲ့မြောက်ဦးမျိုးက2ယောက်ကတော့ယောဂအတီးပြူလူနာအမတ်408နဲ့ထိတွေ့မှုရှိပြီးတော့အသွားလာကန့်သတ်ထားရှိသူတွေဖြစ်ပါတယ်။စစ်တွေမျိုးက4ဦးကတော့စောင်းချီလူနာတွေဖြစ်တယ်လို့ဆိုပါတယ်။ဒီနေ့မနက်အစောပိုင်းကလည်း16ယောက်တွေ့ရှိခဲ့တာကြောင့်ဒီနေ့တရက်ထဲမှာတည်းဗိုင်းရပ်စ်ကူးစက်သူ22ယောက်ရှိခဲ့တာပါ။ပြီးခဲ့တဲ့ဩဂတ်လ16ရက်နေ့ကစစ်တွေမြို့မှာပြည်တွင်းရောဂါကူးစက်သူတဦးကိုတွေ့ရှိခဲ့ရာကနေရခိုင်ပြည်နယ်တွင်းဗိုင်းရပ်စ်ကူးစက်မှုတွေမြင့်တက်လာနေပြီးကူးစက်ခံသူ68ယောက်ထိရှိသွားပြီဖြစ်ပါတယ်စစ်တွေမြို့မှာရောဂါကူးစက်မှုကိုထိန်းချုပ်သွားနိုင်ဖို့နဲ့တခြားဒေသတွေကိုပြန်ပေါင်းမှုတွေမဖြစ်ရအောင်အာဏာပိုင်တွေဘက်ကအထူးအလေးထားဆောင်ရွက်နေပြီးတော့ပြည်သူတွေအနေနဲ့လည်းကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့ညွှန်ကြားချက်တွေအတိုင်းမပြတ်မကွက်လိုက်နာဖို့ကျန်းမာရေးနဲ့အောက်သားဝန်ကြီးဌာနကဒီနေ့မှကြေညာချက်ထုတ်ပြန်ထားပါတယ်ဒီနေ့မှာတခွဲတူပြူလူနာဟောင်းနေတဲ့ကနှစ်ကြိမ်ဆက်ပိုးမတွေ့ရှိသူနောက်ထပ်တဦးရှိတာကြောင့်အခုဆိုရင်ယောဂသက်သာပျောက်ကင်းလာသူ338ဦးရှိသွားပြီဖြစ်ပါတယ်။ဒီထဲက335ဦးကိုတော့ဆင်းဦးကနေဆင်းခွင့်ပေးလိုက်ပြီးဖြစ်ပြီးတော့အသွာလာကန့်သတ်စောင့်ကြည့်တာတွေဆက်လှုပ်ဆောင်နေတယ်လို့လည်းဆိုပါတယ်။ဒါပြင်မနေ့ကနေ့လည်း12နာရီကနေဒီနေ့နေ့လည်း12နာရီအထိစောင့်ကြည့်လူနာ40ရှိတယ်လို့ပြောပါတယ်။ COVID-19 ကြောင့်သေဆုံးသူဟာအခုချိန်ထိတော့မြန်မာနိုင်ငံမှာ6ဦးရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကအတည်ပြုထားပါတယ်ခင်ဗျာ။